ယ်ထုတ်ကားဒီရန်သတင်းစာကြီးထဲမှာရေးထားတဲ့ဆောင်းပါးအတိုင်းဆိုရင်လေ Christmas ကပ်ပြားတွေနောက်ဆိုရပါတော့မလားမသိဘူးကိုသားညုံကြီး
။ဘာလို့ရုံးပြဒီ Christmas နဲ့ New Year ကာလမှာ greeting ကပ်ပြားတွေကအပြန်အလှန်ပေးနေကြမဟုတ်ဘူးလားဗျ။နှစ်စဉ်နှစ်တိုင်း November လဆန်းလောက်တည်းကဒီစိုင်တွေမှာကပ်ပြားမျိုးစုံကိုစတွေ့နေရတာပဲမဟုတ်ဘူးလား
။အဲ့တော့ဟုတ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းဒီလက်ရည်နဲ့နှုတ်ဆက်ဆူတောင်းတွေရေးပို့တဲ့ကပ်ပြားတွေထက်ကို online ပေါ်ကနေပို့ချတဲ့ e-greeting card တွေကိုပို့ပြီးတော့သုံးလာကြလို့လေ Guardian စောင်းပါရဲ့ခေါင်းစဉ်ကက2014 Christmas ကပ်ပြားတွေအဆုံးသတ်တဲ့နှစ်လားလို့ကိုပေးထားတာ
e-greeting card တွေကတော့လွယ်လွယ်ပို့လို့ရတာပေါ့ဗျာနောက်ဈေးစကားကလည်းပို့ပြီးတော့တက်တာတယ်ဆိုတော့ e-card ပြားတွေပို့ရတဲ့သူတွေများလာတာလည်းဟုတ်ပါတယ်ဒါပေမဲ့လည်းစာရဲကနေပြီးတော့ကပ်ပြားတွေပို့နေကြတာကလည်းလုံးဝကြီးပျောက်သွားအောင်မယ်လို့ကျွန်တော်ကတော့မထင်ပါဘူးဗျာ
အဲ့ဒီဆောင်းပါးထဲမှာထောက်ပြထားတာဒီကပ်ပြားပို့တဲ့ဒစိကောင်းမိုးတွေကကြီးလာတာရဲ့နောက်ပိုင်းမျိုးဆက်တွေက online လူမှုကွန်ရက်တွေနဲ့ပဲရင်းနှီးအကျွမ်းဝင်နေကြတာရဲ့ကြောင့်နှစ်ပေါင်း182နှစ်ရှိနေပြီဖြစ်တဲ့ကပ်ပြားအပြန်အလှန်ပို့ကြတဲ့ဒလီကပျောက်ွယ်သွားတော့မယ်လို့သုံးသပ်ပြထားတာပါကပ်ပြားတွေရောင်းပြီးတော့ရံပုံငွေရှာတဲ့အဖွဲ့အစည်းတစ်ခုကအမျိုးသမီးတယောက်ကိုရိုင်းကသူတို့အဖွဲ့အစည်းကနေပြီးတော့ Christmas card ပို့ရမယ်လူက600လောက်ရှိတော့ဒစိကောင်းမိုးကပေါင်400လောက်ကုန်ကြမယ်တဲ့အဲ့လောက်ကိုသူတို့မတက်နိုင်ပါဘူးလို့ပြောထားတာကိုလည်းဆောင်းပါးထဲမှာကိုကရေးထားပါတယ်နောက်တစ်ခါဒီ Christmas card တွေကိုဖြန့်ဝေသူတယောက်ကလည်းနှစ်တိုင်းမိတ်ဆွေတငယ်ချင်းတွေစီကိုနှုတ်ဆက်စာရေးကပ်ပို့လေးရှိကြတဲ့လူကြီးပိုင်းတွေအတွက်ကဒီစိတ်ကောင်းမိုးတွေကစဉ်းစားစရာဖြစ်လာတဲ့အရာရာကို online ပေါ်မှာပဲလုပ်နေကြတဲ့လူငယ်ပိုင်းတွေကြပြန်တော့ကပ်ပြားကိုဝယ်အောင်ရေးအောင်ပို့အောင်ဆိုတာမျိုးလုံးဝစိတ်မဝင်စားကြတော့ကပ်ပြားလုပ်ငန်းအတွက်တကယ်ကိုစိတ်ပူစရာပဲလို့ပြောထားတာကိုလည်းဆောင်းပါးထဲမှာဖော်ပြထားတယ်လေ
သူတို့ပြောထားတဲ့ချက်တွေကလည်းမှန်တာပဲဗျအထူးသဖြင့်အခုနောက်ပိုင်းကုမ္ပဏီတွေရုံးနေကြဆိုရင်အလုံးနဲ့ပတ်သက်နေကြတဲ့သူတွေစီကို Christmas ကပ်ပြားတွေကိုအရင်လိုပို့မနေကြတော့ဘူးဗျအီကတ်တွေတုံးပြီးတော့အဓိကတုံးလာကြတာတွေ့နေရပြီလေအီကတ်တွေကလည်းမျိုးစုံကြက်တလို့ဖန်တီးလို့ရတယ်ကုမ္ပဏီကရွေးထားတဲ့အီကတ်တစ်ခုကိုလူပဏိယောက်ကမဆိုလွယ်လွယ်ပို့လို့ရတယ်ဆိုတော့အချိန်ကုန်အလုံးရှုပ်တက်တာတော့ဗျအ
ီကတ်တွေပို့ကြရတယ်ဆိုလို့ဒီအလုံးနဲ့ပတ်သက်လို့ဆိုရင်တော့အီကတ်ပို့တာကအကောင်းဆုံးပဲလို့ Forbes Magazine ရဲ့ online ဆောင်းပါးတစ်ခုကရေးထားပါတယ်Holiday e-card တွေကဘာကြောင့်ဆက်ကူကပ်ပြားတွေထက်ပိုသင့်တော်တယ်လဲလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးထဲမှာ online ကနေ e-card တွေပို့တာကိုယ့်ရဲ့လုပ်ငန်းအတွက်ဘလောက်အကျိုးအမြတ်များစေတယ်လဲဆိုတာအဓိကရေးပြထားတာပါ
ကပ်ပြားပို့တာနဲ့လုပ်ငန်းအတွက်အကျိုးရှိမယ်တဲ့လားဗျဘာကြောင့်လဲပြောပါဦးဗျ
အခုခေတ်မှာစာရိုက်ကနေတဆင့် greeting ကပ်ပြားတွေပို့တာမျိုးကိုစီးပွားရေးလုပ်ငန်းကြီးတွေကမလုပ်ကြတော့ပါဘူးတဲ့အရင်တော့ဆိုရင်လုပ်ငန်းကြီးတွေကနှစ်တိုင်းသူတို့ကုမ္ပဏီကနေပို့ဖို့ greeting card တွေကိုတီးသတ်မှပြီးတော့ပို့တဲ့သူတွေစီကိုပို့ပေးခဲ့ကြတာမလားအဲ့ဒါမျိုးကအခုနောက်ပိုင်းအလုံးမဖြစ်တော့ဘူးလို့ဆိုရဲလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတော်တော်များများကို online ပေါ်ကနေပဲဆက်သွယ်လုပ်နေကြတဲ့အချိန်မှာ Christmas နဲ့ New Year အတွက်ဆူတောင်းနှုတ်ဆက်တာကိုလည်း online ပေါ်ကနေပဲပို့လိုက်မယ်ဆိုရင်ကပ်ပြားတွေကြောင့်အမိုက်ပိုမလာတော့ဘဲသဘာဝပတ်ဝန်းကျင်ကိုထိခိုက်ရမရောက်တော့တာကတစ်ချက်လို့ရေးထားပါတယ်
ပဝင်းကြီးထင်းသေးရရောက်တာတော့ဟုတ်ပါပြီဗျဒါပေမဲ့ဒီစာလိုက်ကရောက်လာတဲ့ကပ်ပြားထက်အီးမေးလ်ထဲမှာရောက်လာတဲ့ကပ်ပြားကိုပို့ပြီးတော့လေးထားကြမယ်ဆိုတာကရောဟုတ်ပါမလားမဆီမြတ်မွေ
အခုခေတ်အီးကတ်တွေကလည်းမျိုးစုံကိုစိတ်ကြိုက်ဖန်တီးလို့ရနေပြီဆိုတော့ကိုကဘလို့အသုံးနှုံးမျိုးကိုပြောပြီးတော့နှုတ်ဆက်ချင်တယ်လဲဆိုတာရွေးချယ်နိုင်ပါတယ်တဲ့နောက်ကပ်ပြားဆိုရင်လူမှုကွန်ရက်တွေပေါ်မှာအများနဲ့မျှလို့မရဘူး e-greeting card တွေကတော့လူမှုကွန်ရက်တွေပေါ်မှာကြိုက်တယ်လို့ share လုပ်နိုင်တာကြောင့်တစ်ချိန်လုံး online ပေါ်မှာပဲချိတ်ဆက်နေကြတဲ့လူငယ်တွေကတော့ e-card ကိုပို့ပြီးတော့တံပိုးထားကြမယ်လို့ Forbes Magazine ရဲ့ဆောင်းပါးထဲမှာဆိုထားပါတယ
်ဒီဆောင်းပါးကတော့ဒီလုပ်ငန်းပိုင်းနဲ့ပတ်သက်တဲ့သူတွေကို e-card ပို့ဖို့အကြံပေးထားတာဆိုတော့ကိုမိတ်ဆွေတွေဆွေမျိုးတွေစီကိုရော e-card ပို့မယ်ဆိုရင်တင့်တော်သလားဗျပြောမယ်ဆိုရင် e-card ဆိုတာကကိုယ့်ရဲ့ email မှာပေါ်လာလို့တစ်ခါကြည့်လိုက်ပြီးလို့ရှိရင်နောက်မေ့သွားတာမျိုးလေကပ်ပြားဆိုရင်တော့ထောင်ထားလိုက်လို့ရှိရင်အမြဲတွေ့ပြီးတော့မှတ်မှတ်ရရဖြစ်နေမှာမဟုတ်လားဗ
ျကိုသားညဦးမေးတဲ့အတိုင်းပဲ USA Today သတင်းစာရဲ့ဒီ Digital Etiquette ကဏ္ဍမှာလူတစ်ယောက်ကလည်းအဲ့တိုင်းမေးထားပါတယ်အဲ့မှာဖြေထားတာကတော့ကပ်ပြားဘိုးဒစိကောင်းဘိုးကိုကိုကအကုန်ချမခံချင်ဘူးကပ်ပြားတွေကြောင့်ကဘာကြီးမှာအမိုက်တွေပုံများမလာစေချင်ဘူးဆိုရင်တော့တဲ့ e-card ပို့ပါတဲ့ဒါပေမဲ့ရရတဲ့သူဘက်ကကိုယ့်ရဲ့ e-card ကိုအရေးတကြီးလုံးမယ်လို့တော့တိတ်ပြီးတော့မျှော်လင့်မထားပါနဲ့တဲ့ကိုနဲ့ရင်းနှီးချစ်ခဲ့သူတွေကိုတခါတည်းစုပို့လို့ရတဲ့ e-card မျိုးကိုလည်းမပို့ပါနဲ့တဲ့တယောက်ချင်းစီအတွက် e-card တွေကိုတည်တည်ချာချာရွေးပို့ပါလို့ပြောထားရဲ့ရှင
့် e-card တွေပို့ခြင်းနဲ့ဆိုရင်ဘယ်လိုမျိုး website တွေကကောင်းလဲဗျအခမဲ့ပို့လို့ရတဲ့ site တွေကိုရှိလားဘာလို့မေးတာလဲဆိုတော့ဒီဝယ်ရမယ်ဆိုလို့ရှိရင် bank ပြားနံပါတ်တွေဘာတွေလိုလာပြီဆိုတော့အဲ့ဒါမျိုးတွေမလိုဘဲနဲ့ပို့လို့ရတဲ့ website တွေရှိရင်အဆင်ပြေတာပေါ့ဗျ
ဖန်တီးထားပြီးသားရွေးချယ်နိုင်တဲ့ e-card တွေဒါမှမဟုတ်ရင်လည်းကိုယ်စိတ်ကြိုက်ဖန်တီးနိုင်တဲ့ e-card တွေရနိုင်တဲ့ website တွေကတော့အများကြီးပါကပ်ပြားတစ်ခုကိုအမေရိကန်ဒေါ်လာနီးပါးကနေစပါတယ်ဥပမာ hallmarkecards.com တို့ americangreetings.com တို့ bluemountain.com တို့လိုမျိုးဒီ greeting card တွေအဓိကလုပ်တဲ့ website တွေမှာဝယ်လို့ရတဲ့ e-card တွေရောအခမဲ့ e-card တွေပါရှိပါတယ်နောက် smartphone သုံးတဲ့သူတွေအတွက်လည်း e-greeting application တွေတော်တော်များများရှိပါတယ် american greetings ဆိုရင်လည်းဒီ smartphone အတွက် app ကတက်တက်ရှိတယ်နောက် red stamp ဆိုတဲ့ app ကလည်း iPhone တွေမှာရော Android ဖုန်းတွေမှာပါတုံးလို့ရအောင်လုပ်ထားပါတယ
်။ဒါနဲ့မဆူပြံမုံကရောဤကန်နဲ့ရိုးကပ်ပြားဘယ်ဟာကိုပိုကြိုက်လဲဗျ
။ကျွန်တော်ကိုရရတော့ကပ်ပြားပို့တာကိုသဘောကျပါတယ်။လူတွေကတနေ့တနေ့ကိုကိစ္စတွေနဲ့ကိုအလုံများနေတော့အဝေးကဆွေမျိုးတငယ်ချင်းတွေနဲ့ပုံမှန်အဆက်အသွယ်မလုပ်နိုင်ကြဘူးလေ။အဲဒါကြောင့် Christmas New Year ကာလရောက်လာရင်ကပ်ပြားတွေပို့ကြတယ်ဆိုတာကကိုကသတိတရရှိပါတယ်ဆိုတာကိုပြရရောက်တယ်မလား။ကပ်ပြားပို့တယ်ဆိုတဲ့နေရာမှာလဲကပ်ပြားပေါ်မှာစိုင်းထိုးပြီးတော့ဒီတိုင်းပို့လိုက်တာထက်ကိုကိုယ့်လက်ရေးနဲ့စာတို့လေးရေးပြီးတော့ပို့လိုက်တယ်ဆိုရင်တစ်ဖက်မှာရတဲ့သူကလဲသူကတော့ကိုယ့်အမှတ်တရရှိသားပဲဆိုတာသိရတာပေါ့နောက်တစ်ခါကဒီ Christmas ကပ်ပြားတချို့ကပရဟိတလုပ်ငန်းတွေအတွက်ရံမုံငွေရှာဖို့ရောင်းကြတာဆိုတော့အဲ့လိုကပ်ပြားမျိုးကိုကိုကဝယ်တယ်ဆိုရင်သူတို့ရဲ့ပရဟိတလုပ်ငန်းတွေကိုအထောက်အပံ့ပေးရလဲရောက်တာပေါ့ Christmas နဲ့ New Year ပြီးသွားပြီဆိုရင်တော့ကိုရထားတဲ့ကပ်ပြားတွေကိုအမှိုက်ပိုလို့ဖြစ်မနေအောင်လို့ recycle လုပ်ပါလို့ပဲပြောပြရစီရှင်